ဟုတ်ကဲ့ဒေါက်တာစင်မောင်ဆွေအများသိကြတဲ့ဒေါက်တာစင်မောင်ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီ TB ယောဂါပေါ့နော်ဖြစ်ပွားမှုကဆက်ရှိနေသေးတော့တချင်ထဲမှာကဘာမှာကတော့ဒီ TB ကျော်ချာရေးတို့ကင်းဝေးရေးတို့နောက်ကင်းစင်ရေးထိပါပေါ့နော်ဒီမှန်ပြီးတော့လုပ်နေတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းအလားတူကြိုးပမ်းနေတာလည်းရှိတော့အခုဒီ TB အခြေအနေနောက်ဆုံးဘယ်လိုရှိနေပြီးတော့ဘာတွေဆက်လက်ဖို့အရေးကြီးတာကိုအဓိကပြောတဲ့နေရာမှာဆရာကြီးသစ္စာကျင်းဒီ TB နဲ့ပတ်သက်ပြီးတော့သိတဲ့ခြေနေလေးကိုစပြီးတော့မိတ်ဆက်ပေးပါလား
။ဟုတ်ကဲ့ပါ။ဒါကတော့ TB ယောဂါကတော်တော်လွန်ရှေ့ကျတဲ့ယောဂါဖြစ်တယ်ခင်ဗျာ။ကျွန်တော်ကဘာမှာဒီ TB နဲ့ပတ်သက်ပြီးသမိုင်းတုန်းကိုတနည်းလေးပြန်လိုက်ရလို့ရှိရင်ရေသေးပင်လေခုအစ္စရေးကမ်းခြေအလွန်မှာသူ့ပေါ်သူရှိခဲ့တဲ့လူငယ်တဲ့နှစ်ပေါင်း9000ကမြုပ်နှံခဲ့တဲ့လူသားရုပ်ကျင်းပေါ့။အဲ့မှာသာမိတို့ပြရတယ်။အဲ့လူသားရုပ်ကျင်းမှာTV ယောဂါဖြစ်နေတယ်ဆိုတာကိုရှားပွေဖို့ထုတ်နိုင်နေကြတဲ့အတွက်ကြောင့်ဒီ TV ယောဂါအနည်းဆုံးကျွန်တော်တို့ကမ္ဘာပေါ်မှာနှစ်ပေါင်း9000လောက်ခရီးသွားပြီးဖြစ်တဲ့ယောဂါလို့ပြောနိုင်ပါတယ်ခင်ဗျ။အဲတော့ဒီ TV ယောဂါကကျွန်တော်တို့ရဲ့ညီမဒီကမ္ဘာပေါ်မှာကမ္ဘာလူသက်သမားယောဂါတစ်ခုဖြစ်နေပါတယ်။အဲ့ဒီခရီးကလူတွေသက်စီဝင်ကိုချွေလျက်ရှိတာအခုထိလည်းဆက်ပြီးသက်စီဝင်ချွေတော့မှာပဲ။အဲတော့ TV ယောဂါဆိုတာဘယ်လိုဝေဒနာတွေခံစားရလဲဆိုတာလေးလို့ဖြစ်တယ်ဆိုတာလေးနည်းနည်းပြောပြခြင်းပါတယ
်ဟုတ်ကဲ့ဆရာပါဆရာ
ဟုတ်ကဲ့အဲ့တော့ TB ယောဂါကဘာတောင်ဖြစ်တယ်ဆိုလို့ရှိရင် Mycobacterium tuberculosis လို့ခေါ်တဲ့ဘက်တီးရီးယားပိုးတစ်ကောင်ကြောင့်ဖြစ်ရတာပါသူကခန္ဓာကိုယ်ထဲမှာရှိတဲ့အစိတ်ပိုင်းအားလုံးလိုလိုထိခဲ့တယ်ပါလေအများဆုံးဖြစ်တာကတော့အဆုတ်ပေါ့လေအဆုတ်ကိုထိတယ်နောက်အယိုးတည်ပြီးအဆုတ်တည်ပြီးအယိုးတည်ပြီးပြန်ရိတ်တည်ပြီးနောက်ဦးတည်ပြီးအုံတော့အမြေပါစတဲ့နေရာတွေကတော့ဖြစ်အများဆုံးနေရာတွေပေါ့ဒီနေရာတို့ထိခိုက်ပြီဆိုလို့ရှိရင်လေသူရဲ့ဝေဒနာကြီးမျိုးမျိုးခံစားရတဲ့အပြင်နောက်ဆုံးအသက်ဆုံးရှုံးသူတွေဖြစ်နိုင်တဲ့ယောဂါတွေနောက်ပြီးတော့နောက်ဆက်တွဲယောဂါတွေကြံခဲ့တဲ့ပြီးနိုင်တဲ့ယောဂါတခုဖြစ်ပါလေ။အဆုတ်တီဗီကတော့အဆိုးဆုံးဖြစ်တယ်။ပြီးတော့ဒီဘာတွေဝေဒနာလက္ခဏာတွေခံစားရမယ်ဆိုလို့ရှိရင်အကြံဉာဏ်လေးပြောရရင်ချောင်းဆိုးမယ်၊တလိပ်ထွက်မယ်၊ညနေပိုင်းမှာဖျားတာမျိုးဖြစ်မယ်၊ခေါင်းထွေးထွက်မယ်၊ကိုယ်လေးချိန်ကျသွားတာမျိုးအဲ့ဒါမျိုးတွေခံစားရလို့ရှိရင်ဒါဒီလိုဖြစ်ဖို့များပါတယ်။အတီးဒီဖြစ်ကြောင်းကိုလည်းကျွန်တော်တို့ကရှာဖွေရပါလေ။အဲ့တော့ဒီခုတော့မကူဝဲထားလို့ရှိရင်အဆုတ်ပြတ်သွားလို့ရှိရင်အဆုတ်ကလူအသက်ရှင်လို့မရတဲ့ဖြစ်ပြီးတော့တက်တည်သွားပြီးအထိဖြစ်သွားနိုင်ပါလေ
။ဟုတ်ကဲ့ကုဆက်ပေါ်ဆရာကြီး
။ဒါတော့ဒါတော့ဒီပြီးဘက်တီးရီးယားပေါ်တယောက်ကတယောက်ကိုကုဆက်တယ်။သူကနေပြီးတော့ဒီအဆုတ်တီပြီးရနေပြီးတော့တခြားလူတွေကိုကုဆက်ဖို့အများဆုံးဖြစ်လို့ရှိပါတယ်။ချောင်းဆိုးလိုက်မယ်ဆိုလို့ရှိရင်သူ့ရဲ့တလိပ်ထဲမှာဒါမှမဟုတ် droplet လေးပေါ့လေအမှုံလေးရင်အငွေ့အမှုံလေးထဲမှာတတိယချွဲလေးအမုံလေးလည်းမှာဒီပိုးကပါသွားမယ်ပါသွားပြီးအဲ့ဒီကိုဆောက်အခြားလူတယောက်ရဲ့အသက်ရှင်လမ်းကြောင်းကိုရောက်သွားမယ်ဆိုလို့ရှိရင်ရှူပြီးမယ်ဆိုလို့ရှိရင်အခြားသူမှာဆိုးရွားဖြစ်နိုင်တယ်ပေါ့
အတိအကျတော့ဟိုနောက်ပိုင်းမှာဆိုတော့ကိုဗစ်ကူးတယ်လို့ပြောဆရာနော်လေကလေတဆင်ကူးတယ်လို
့ဟုတ်တယ်ဒီလိုပါပဲဟုတ်ပါတယ်ခင်ဗျာဒီကကူးတူးလို့ရဲ့ဒီဟွားနဲ့ airborne disease တခုပါပဲဒီရောအဆုတ်ထဲမှာဆိုးအမျိုးအားတွေရောနိုင်တယ်အဆုတ်လုတ်ခေါ်တဲ့အပိုင်းအဆုတ်အပိုင်းတွေဖြစ်နိုင်တယ်။နောက် bronchus တို့ bronchial တို့ region တွေလည်းရောင်းနိုင်ပါတယ
်။ဟုတ်ကဲ့အဆုတ်လေကျွန်းနေပါဆရာနော်
။ဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့လေကဆိုတော့ဆရာကြီးဒါကုသတော်တော်လွယ်တဲ့သဘောပေါ့နော်
။ဟုတ်ကဲ့အဲ့တော့ဒီယောဂါကတခြားတယောက်ကနေဖြစ်နေမှာဆိုလို့ရှိရင်တခြားလူတယောက်ကိုကုသပြီးတော့မှဖြစ်တာပါ
။ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ TB ရဲ့ပြင်းထန်ကဲမှုနဲ့ကုသနိုင်ကဲမှုအနေထားရောဘယ်လိုရှိလာခဲ့လဲဆရာကြီး။
အဲ့တော့ TB ယောဂါကဒီခုနသမိုင်းနဲ့ချီပြီးကျွန်တော်ဘာသာပြောချင်တယ်ဆိုတော့သူကဒီ19ရာစုအတင်းမှာတက်လက်ပိုင်းလူငယ်တက်လက်ပိုင်းရဲ့အသက်တွေကိုဇီဝင်ချွေခဲ့တဲ့ယောဂါပါ။အဲ့ဘာသာအရေးကြီးလဲဆိုချင်းလူငယ်တွေတကယ်လောက်ကိုင်းပညာရှာတဲ့အချိန်အလုပ်လုပ်တဲ့အချိန်အလုပ်လုပ်အကောင်းဆုံးအချိန်တက်လက်ပိုင်းရွယ်တွေကို TB ကြောင့်တည်သွားရတဲ့လူတွေအများကြီးရှိခဲ့ပါတယ်။အဲ့တော့အမြင့်မားဆုံးပဲ19ရာစုထဲမှာအမြင့်မားဆုံးဖြစ်ခဲ့တယ်။အဲ့တော့ဒီ TB ယောဂါနဲ့ပတ်သက်ကုထုံးတွေကိုရှာဖွေခဲ့ကြတဲ့အခါမှာ20ရာစုလောက်ရောက်တော့မှပဲစစ်သိပ္ပံနဲ့ပပောင်းဆောင်နဲ့တိုးတက်လာပြီးတော့ဒီဘယောဂါကိုစောစောစီစီကုသလာရှာဖွေလာတိုင်းနဲ့ကုသလာနေပါလေ။ဒီမိသေးတွေကလည်းဟိုအားလုံးကြည့်တဲ့အချိန်မှာဘောဝါစကြရအခုထိပါပဲ။နှစ်ကြီးလာများအကြာကြီးဆေးထိုးရဆေးတော့ရတဲ့ယောဂါဖြစ်ပါလေ။တော့ဒီဟာဒီကနှစ်ကြီးလာများလောက်ရတဲ့ကကြတော့လူတွေကဟိုမလုပ်ချင်အထိုးချင်ရတော့ဘူး။တက်တာသွားပြီးချောင်းသွေးတက်တာသွားပြီးအဖျားနှစ်မဲ့ဖျားရတယ်မရှိတော့ဘူး။စားတော့တွေပြန်ကောင်းလာပြီးဝတ်ပြန်တက်လာပြီဆိုရင်ဆေးတွေကိုရက်တော့ရက်ပလက်ကြတယ်နော်မလိုက်နိုင်ကြတော့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဖြစ်လာတာရဲ့အကျိုးဆက်ရောဘယ်လိုဆက်ဖြစ်လာလဲဆရာ။
အဲ့ဒီခါမှာဒီပိုးကအကင်းသိမ်မသွားဘဲနဲ့စီးရင်ပါသွားတယ်။နောက်တစ်ခါဖြစ်လို့ရှိရင် သူစီမတူတဲ့ပိုးတွေဖြစ်တောင်းနေသွားတဲ့အတွက်ကြောင့်ဟောနောက်တစ်ခါချားလီကိုကူးတဲ့အခါမှာဆိုလို့ရှိရင်အဲဘနောက်စီနဲ့ကုလို့မရတော့ပါဘူးအဲ့ဒါဆိုပို့ပြီးတော့ချင်းမြေပူဆိုးသွားတာဖြစ်သွားတယ်အဲ့ချမ်းမှာကျွန်တော်တို့စိစိပံမြန်ဆန်တဲ့ဆေးအစ်စ်တွေတက်တက်ပြီးတီတီဖင်ရတယ်အဲ့ကြတော့ကုထုံးကလည်းကစ်မြောင်ကြိုးစားပြီးပြုပြင်ခဲ့ရတယ်ကုန်သားစိတ်တအားများပါတယ်စေကူသားမဟုတ်ပါအစတော့ကရှာမွေးရအစဒီစေးသွားပေးတာအဆုံးအပြစ်မကမမမလိုက်နာအောင်တို့ရတဲ့ခါမှာကုန်ကျစီအလွန်ကြီးမားတဲ့ယောဂါတခုဖြစ်ပါတယ်။ခုတော့လေကျွန်တော်ခမန်းကြီးတွက်ထားတာဒီဗီယောဂါဖြစ်နေတဲ့လူနာတယောက်ကိုကြောက်သွားသည်အထိပုတ်မယ်ဆိုလို့ရှိရင်ခန့်မြတ်ချက်ဒေါ်လာ900လောက်ကုန်ကြပါတယ်။အဲ့လောက်ကုန်ကြတဲ့ကုန်ကျစီများတဲ့ယောဂါတခုဖြစ်ပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့မိသားစုတွေဒီတိုင်းပြည်တစ်ခုလုံးတပါကုန်ကျစီကြီးမားတဲ့ယောဂါပေါ့နော်
။ဟုတ
်အထူးသဖြင့်ဒီဝင်ငွေလေလန်လေဝင်ဝင်နေတဲ့နိုင်ငံတွေမှာဆိုရင်တော့ပို့ပြီးတော့စိန်ခေါ်ချက်တွေရှိတာပေါ့ဆရာ
။ဟုတ်။
အဲ့တော့အဲ့ဒီကူးဆက်မှုတွေထားကရောဘယ်လိုအနေထားတွေမှာများတာကိုတွေ့ရလဲဆရာကြီး
။ဟုတ်ကဲ့ဆရာ။ကူးဆက်မှုကအခုဆိုလို့ရှိရင်ကျွန်တော်တို့2022စီးရင်စရာအရာ TV Luna ကနေ့စဉ်ပြေဆုံးတဲ့အခါမှာ TikTok မှာ3000က TV ကြောင့်ပြေဆုံးတာကိုတွေ့နေရတယ်။ဒါပါလဲဆိုလို့ရှိရင် COVID-19 နောက်ပိုင်းမှာဒုတိယအသေးအမြုပ်များဆုံးကုသယောဂဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွယ်ရတယ်ပြီးတော့အထက်ချတာပါတယ်။အဲ့တော့ဒီယောဂါကဘလို့လူတွေများနေတဲ့အတွက်ကြောင့်ကမ္ဘာဝဒီ TV ယောဂါကိုဖြစ်ပွားနှုန်းကတော့ဒီကောင်မှရှိတဲ့လူဦးရေ9.5ဘီလီယံရှိရပဲဆိုကြပါစို့။အဲ့ဒီလူအားလုံးရဲ့1800လောက်က TV ဘူးကုသခံထားပြီးဖြစ်တယ်လို့ဖွင့်ဆထားပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။